သင်းသမားရဲ့ပထမဆုံးအလုပ်ဟာသတင်းနဲ့ဆိုင်တဲ့အချက်အလက်ကိုရှာဖွေဖို့ဖြစ်ပါတယ်။နောက်တော့ရထားတဲ့သတင်းအချက်အလက်မှန်သိနိုင်မှုအထောက်အထားရှာရပါတယ်။ဒါပေမဲ့မြန်မာအပါအဝင်နိုင်ငံအချို့မှာတော့ဒါဟာအန်ဒီရဲ့မကင်းတဲ့အလုပ်လို့ဖြစ်နေပါတယ်။ထောင်ချခံရတဲ့ရိုက်တာသတင်းတော့ဝါလုံးနဲ့ကြော်စိုးဦးတို့အမှုဟာအလွန်ထင်ရှားပါတယ်။သူတို့ကိုလွှတ်ပေးဖို့အပြည်ပြည်ဆိုင်ရာကတောင်းဆိုပြီးပိုလီစာစုချင်းမြင့်တော်မှလွှတ်ပေးလိုက်ပါတယ်မြန်မာပြည်ကသတင်းမီဒီယာအခြေအနေကိုမိမောင်းထိုးပြလိုက်တဲ့သဘောဖြစ်ပါတယ်ဒေါန်စစုကြီးနဲ့တွေ့ဆုံစဉ်ဝါလုံးနဲ့ကျော်စိုးဦးတို့အမှုကိုတင်ပြခဲ့တယ်လို့အဲ့ဒီတုန်းကဗြိတိသျှနိုင်ငံသားရေးဝန်ကြီးဖြစ်တဲ့ဂျယ်ရမီဟန်ကပြောပါတယ်ဒီမိုကရေစီနိုင်ငံမှာလိုအပ်တဲ့သတင်းလွတ်လပ်မှုအတွက်အပြည်ပြည်ဆိုင်ရာက NLD အစိုးရကိုဝိုင်းဝန်းပြပေးရတဲ့သဘောပါပဲဒါပေမဲ့သူတို့လိုနိုင်ငံတကာအကူအညီမရတဲ့သတင်းသမား40ကျော်ရှိတယ်လို့အသံအဖွဲ့ကဆိုပါတယ်စစ်တပ်မကြိုက်တဲ့သတင်းကိုဖော်ပြရင်အရေးယူခံရမယ့်သဘောပါပဲ NLD အစိုးရလက်ထက်နိုင်ငံရေးအကျဉ်းသား300ကျော်ရှိနေတာကိုလည်းထောက်ပြနေကြပါတယ
် American အခြေစိုက် Freedom House ကထုတ်တဲ့2019လွတ်လပ်မှုအညွှန်းကိန်းမှာတော့မြန်မာပြည်ကိုအ ਨੇ အကျဉ်းလွတ်လပ်မှုရှိတဲ့နိုင်ငံအဖြစ်ပေါ်ပြထားပါတယ်စာပေစီစီရေးဌာနကိုဖျက်သိမ်းလိုက်ပေမဲ့လက်ရှိဥပဒေတွေကိုတုံးပြီးအရေးယူနေတဲ့အတွက်ဖြစ်ရမှန်ကိုသတင်းသမားတွေကလွတ်လပ်စွာမပေါ်ပြနိုင်ပဲဖြစ်နေပါတယ်တက္ကသိုလ်ကျောင်းတွေမှာလွတ်လပ်မှုဆိုတာမရှိသလောက်ဖြစ်နေပါတယ်ပညာရေးစရိတ်တိုးမြှင့်ဖို့ရတနာဘုံတက္ကသိုလ်မှာဆန္ဒပြရတဲ့ကျောင်းသား14ဦးကျောင်းထုတ်ခံရပါတယ်ခွင့်ပြုချက်မရဘဲဆန္ဒပြရင်16,000အထိကြားသွားနိုင်ပါတယ်ခွင့်ပြုချက်တောင်းစရာမလိုဘူးဆိုပေမဲ့သက်ဆိုင်ရာအာဏာပိုင်ကို48နာရီကြိုတင်အကြောင်းကြားရတာဟာခွင့်ပြုချက်တောင်းရတဲ့သဘောဖြစ်နေပါတယ်။ရန်ကုန်မြို့နယ်ရက်ကွက်7ခုမှာ2019နိုဝင်ဘာကစပြီးဆန္ဒပြခွင့်ပိတ်ပင်ထားပါတယ်။စစ်ဆန့်ကျင်ရေးဆန္ဒပြသူ49ဦးထိန်းသိမ်းခံရပါတယ
်။ပြင်သစ်အခြေစိုက်နေစည်းမချသတင်းတောက်များအဖွဲ့ကထုတ်ပြန်တဲ့2019စာနယ်ဇင်းလွတ်လပ်မှုအညွန် Press Freedom Index မှာနိုင်ငံပေါင်း180ရဲ့သတင်းလွတ်လပ်မှုအခြေအနေကိုစစ်စစ်ထားပါတယ်။သတင်းလွတ်လပ်မှုအရှိဆုံးကနော်ဝေးနိုင်ငံဖြစ်ပြီးဖင်လန်ကဒုတိယဆွီဒင်ကတတိယဖြစ်ပါတယ်။အင်္ဂလန်ဟာအဆင့်33မှာရှိပြီးအမေရိကန်ဟာအဆင့်48မှာရောက်နေတာမို့ဂါနာနိုင်ငံ29နဲ့တောင်အာဖရိကနိုင်ငံ31လောက်တောင်သတင်းလွတ်လပ်မှုမရှိတာကိုဖော်ပြနေပါတယ်။မြန်မာကတော့အဆင့်138မှာရောက်နေလို့မြန်မာရဲ့ညံ့နာ42နိုင်ငံပဲရှိပါတယ်အာရှမှာသတင်းလွတ်လပ်မှုအစိတ်3ဆုံးကတရုတ်နဲ့မြောက်ကိုရီးယားဖြစ်ပါတယ
်ဆိုရှယ်မီဒီယာလို့ခေါ်တဲ့ Facebook မှာသတင်းတူသတင်းမှားတွေတင်လာကြောက်မီဒီယာကိုယုံကြည်မှုနည်းလာချိန်မှာအစိုးရတွေကလည်းသူတို့အားနည်းချက်ကိုဝေဖန်လာမှစိုးရိမ်တဲ့အတွက်သတင်းနောက်တွေကိုဖိနှိပ်နေပုံကို BBC အငင်းစာဒေါ်တင်ထားဆွေကသူ့ Facebook မှာအကျဲတဝင့်ရေးသားထားပါတယ်သတင်းယူရမှာအန်ဒီရဲ့အမျိုးမျိုးရင်ဆိုင်ရပုံကိုလန်ဒန်မှာကျင်းပတဲ့မီဒီယာဆိုင်ရာဟောပြောပွဲအတော်များများမှာဆွေးနွေးကြတယ်လို့ဆိုပါတယ်။ဆော်ဒီအာရေဗျာနဲ့အီရန်တို့နိုင်ငံတွေမှာအစိုးရကသတင်းသမားကိုရန်သူလို့သဘောထားပြီးတိုက်ခိုက်တာမျိုးတွေလုပ်လာပါတယ်။အီရန်အစိုးရဟာအီရန်သုံးပါရှန်ဘာသာစကားနဲ့အတန်လွှင့်နေတဲ့ BBC အမှုတန်းတွေကိုပါချင်းချောက်လာတဲ့အတွက်လန်ဒန်မှာတော့ရဲအဆောင်အရှောင်းနဲ့နေနေရတယ်လို့ဆိုပါတယ
်မြန်မာအစိုးရဟာဆော်ဒီနဲ့အီရန်အစိုးရတွေလောက်မဆိုးဘူးလို့ပြောနိုင်ပါတယ်စာနယ်ဇင်းလွတ်လပ်မှုအညွှန်းမှာအီရန်ကအဆင့် 190 ဆော်ဒီက 192 မှာရှိပါတယ်စာနယ်ဇင်းလွတ်လပ်မှုအနည်းအချင်းရှိတဲ့အာဆီယံ10နိုင်ငံမှာ၄နိုင်ငံကမြန်မာနဲ့တာပြီး၅နိုင်ငံကမြန်မာနဲ့ညံ့ပါတယ်အဆင့် 123 ရတဲ့မလေးရှားဟာအာဆီယံမှာပထမဖြစ်ပြီး124ဆင့်ရတဲ့အင်ဒိုနီးရှားကဒုတိယဖြစ်ပါတယ်ဖိလစ်ပိုင်ကတတိယထိုင်းကသတုတ္တမြန်မာကပြင်စမဖြစ်ပါတယ်မြန်မာအောက်မှာကမ္ဘောဒီးယားစင်ကာပူဘရူနိုင်းလာအိုနဲ့ဗီယက်နမ်တို့ရှိနေကြပါတယ်သတင်းလွတ်လပ်မှုအတွက်ကမ္ဘာသတင်းစာအသင်းတီတောင်းထားတာ82နှစ်ရှိနေပါပြီစာနယ်ဇင်း2000နီးပါးကိုကိုစားပြုတဲ့အသင်းကြီးဖြစ်ပါတယ်ဒီအသင်းကြီးထဲမှာကမ္ဘာ Editor Forum ဆိုတဲ့အဖွဲ့ကိုတည်ထောင်တာအနည်း20ရှိနေပါပြီ။လွန်ခဲ့တဲ့မေလကတော့ဥရောပအခြေစိုက်ကမ္ဘာ Editor Forum ရဲ့အာရှဌာနခွဲကိုစင်ကာပူမှာဖွင့်လှစ်လိုက်ပါလေ။ အာရှသတင်းဌာန15ခုပါဝင်ပြီးစာနယ်ဇင်းအရေးကိုဆောင်ရွက်ဖို့ရည်ရွယ်ပါတယ်။ဒါပေမဲ့ကမ္ဘာအဒီတာဖိုရမ်ရဲ့နှစ်စဉ်ရေးကတော့ $800,000+ ဖြစ်နေပါတယ်ခင်ဗျာ။